ရုတ်စာတမ်းပါမုံတွေအပါဝင်စားတောက်ရံမသိတဲ့မုံတွေဟာအခုဆိုရင်ဈေးကွက်အတွင်းမှာအရေအတွက်များပြားစွာရောက်ရှိနေပါတယ်။အဲ့ဒီဈေးကွက်ကတဆင့်ရက်ကွက်အတွင်းကမုံဆိုင်တွေကျောင်းတွေကမုံဆိုင်တွေကိုရောက်ရှိလာပါတယ်။အဲ့ဒီတရုတ်မုံတွေကိုအယောင်လှလို့ဝယ်စားတာပါလို့ဒဂုံမျိုးတင်မြောက်ပိုင်းကျောင်းမှာကျောင်းတက်နေတဲ့မူလာတန်းကျောင်းသားလေးတဦးကပြောပါတယ
်။တော့ကျောင်းမှာတော့အဲ့အများဆုံးရောင်းတာကတော့လေဖောင်းမုန့်လေးအဲ့အာလူကြော်ရေရောင်းတယ်ပြီးတော့ဂျယ်လီတို့ပြီးတော့ပီကဲတို့အာလူကြော်တွေကတော့100တန်း200တန်းနေပြပါတယ်။ပီကဲတွေကတော့50တန်း100တန်းနေပါတယ်။ချို့မုန့်တွေကတော့တရုတ်လူရဲ့အင်္ဂလိပ်လူရဲ့ရေးတာ။တောက်ငယ်ချင်းဒီမုန့်လေးကိုစားတာ။သူကသားတော့တခြားအလူကြောင့်မစားဘူး။သူကဝယ်စားတာမနဲ့ပိုင်းမှာဝယ်စားတာ။ညနေလေးရလို့ရအောင်သူ့အိမ်မှာလေးဝမ်းလျှော့တာ။ခဏနေတာကြီးဝမ်းလျှော့လိုက်နေတာ။ဒါသူ့ဆိုးလာခေါ်တာသူ့အမှဝမ်းနေလျှော့နေတာ။သူ့မုတ်ကြီးကတော့မကောင်းလို့သားတော်ကကြားတာပဲ။ပီကယ်တို့တခြားလုံးတို့တီဗီမှာတောက်ကြည့်ဘူးပါ။50တရာ200တဲ့တရာအဲ့လောက်ပဲရှိတာ။အယောင်လေးလက်လာလေးလောက်ပါသူကပုံစံ။သားတို့လည်းအယောင်လောက်စားကြမှာ
။စားတော့ရင်မသိတဲ့အစားအစာတွေကိုကျောင်းစီကံပိုင်းကတမန်တင်တယ်လို့ကျောင်းသားတွေကိုအသိပညာပေးဖို့လဲလိုအပ်တယ်လို့အောင်ဆန်းသူရိယာလှတောင်းကျောင်းကကျောင်းအတွင်းရေးမှူးဆရာဦးတူကလည်းအခုလိုအကြံပြုပြောဆိုပါတယ
်ကလေးတွေဟာအင်းအနေကြောက်ရောက်တာနဲ့ကျောင်းရဲ့မုံစေးတန်းဟာကလေးတွေအတွက်အဓိကအရေးပါတဲ့စပိုဆောင်ပဲဖြစ်ပါတယ်အဲ့တော့ကလေးတွေကျောင်းမတက်မီကလေးတွေကျောင်းဆင်းချိန်မှာကျောင်းမုံစေးတန်းမှာကျန်းမာရေးနဲ့ညီညွတ်တဲ့မုံတွေကိုရောင်းချဖို့ကျောင်းကျမကြီးကြီးကြပ်ရေးကော်မတီကနေပြီးတော့နေ့စဉ်နဲ့များစစ်ဆေးပါတယ်အစအရေကရောင်းဝင်ပေးကြတဲ့အတကယ်လို့ဒီကလေးဒီ expired ဖြစ်လို့တခုရှိမယ်ဆိုလို့ရှင်ရောင်းချောက်ကပိတ်မယ်အပီးလေးထွက်ရမယ်ပြောလိုက်တာပေါ့အဲ့ဒီဘက်တစ်ဖက်ကဈေးဆိုင်နေမတင်သွင်းအောင်ပထမကဖိအားပေးထားတာပေါ့အစီကနဲ့ကလာတစ်ခါစစ်ပေါ့နော်ရောင်းချတဲ့အခါမှာလည်းလက်ရည်ကျင်းတဲ့စနစ်ကြရောင်းပေါ့နော်ရံဖန်ရံအခါခဏခဏစင်းစင်းတွေးရတယ်ပေါ့အစ်စ်ပေါ်ပေါ်လာတဲ့တိုင်ပန်တွေများတွေးမယ်ဆိုရင်အဲတလားပိတ်မယ်နောက်ကချက်တွေးမယ်ဆိုရင်တန်တင်းလုံးရောင်းကမပေးတော့ဘူးပေါ့ဒါဈေးတွေကိုကျောင်းဦးကြီးတွေနေနေရဖိအားပေးလို့ရတာတစ်ဖက်ကအိုက်ဖွဲ့တွေမရသေးဘူးကလေးဆိုတာကသူငရန်းကလေးဆိုသူငရန်းဆီယာမပဲယူတည်လေးစားတာအဲ့တော့သူဆီယာနဲ့သူတပည့်နဲ့ပဲကြိုက်တဲ့ခါကျတော့ကလေးတွေတိသွားအောင်ဘာသာပြဆီယာမတွေကနေပြီးတော့အတမ်းမိုက်နေရနေပြီးတော့ကလေးတွေကိုတဆင့်ဒါအတွက်ဖြစ်တဲ့ယောဂါတွေဘလော့အန်နေအများရယ်မကြမ်းမှန်လို့ရှိရင်ကျောင်းမှမတက်နိုင်တော့ဘူးကျောင်းမှမတက်လို့ရှိရင်နေ့စဉ်တရားစာပေတွေမလည်လာနိုင်တော့ဘူးမုံစေးတန်းမှာလည်းခုနလိုနိုတစ်စီရေးထားတင်ပါတယ်။ကျောင်းအဝင်အဝမှာလည်းနိုတစ်စီရေးထားတင်ပါတယ်။ကလေးတွေကိုအသိပညာပေးနိုင်မယ်ဆိုရင်တော့ဖြစ်ရင်ကလေးတွေဟာဒါကိုမစားတော့ဖဲနဲ့ကျန်းမာရေးညွန့်နဲ့စားရစားမယ်ဆိုလို့ရှိရင်တော့မြို့ရောတောပါမကြံပေါ့နော်။တပြေးညီလိုက်လာနိုင်မယ်ဆိုရင်ကလေးတွေအတွက်ဥပဖြစ်စီတဲ့အစားအသောက်တွေဟာဈေးကွက်ကနေပြီးတော့အလိုလိုပျောက်သွားနိုင်မယ်လို့ကျွန်တော်မြင်ပါတယ်။ပျောက်သွားမှာ။စားသူမရှိအောင်ပညာပေးဟောပြောစည်းရုံးဖို့ရကဆရာကျောင်းသားမိဘများနဲ့တာဝန်ရှိပုဂ္ဂိုလ်များရဲ့တာဝန်ပါလို့ကျွန်တော်ပြောကြားချင်ပါတယ်
။တချို့မုံတွေဟာဆိုရင်ဘလို့အမျိုးအစားနဲ့ပြုတ်လုထားမှန်းမသိရတယ်လို့ဘယ်နေရာကထုတ်လုပ်မှန်းလည်းမသိရပါဘူး။စားသုံးရံမသိတဲ့မုံတွေကို FDA ခေါ်အစားအသောက်နဲ့ဆေးဝါးကုကေးဌာနကမကြာခဏသတင်းထုတ်ပြန်သင့်ပြီးအရေးယူဆောင်ရွက်မှုတွေလည်းပြုတ်လုတင်တယ်လို့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘအုတ်ခိုင်ကပြောပါတယ်
။ဒီတရုတ်တန်ရုံကနေပြီးတော့ဗမာနိုင်ငံသားရေးဝန်ကြီးဌာနကိုစာပို့ထားတာရှိတယ်။ဟလာဒူဝန်ကြီးစီတရုတ်မုံနေတရုတ်မုံနေနဲ့ပြောကြတယ်ပေါ့နော်ဒါဘာတွေလဲပေါ့ဘာတစိုက်တွေလဲဟလာသူတို့နိုင်ငံဝင်တာတွေကဟလာဘဲကုမ္ပဏီကထုတ်တာတွေလဲသူတို့လဲတကယ်အန္တရာယ်ရှိတယ်ဆိုရင်သူတို့အနေနဲ့တားဆီးပေးမယ်ပေါ့နော်ဒီသူတို့တရုတ်ပြည်ကတွင်းတဲ့ဟာတွေလဲရှိတယ်မန္တလေးကတရုတ်တွေထုတ်တာတွေလဲရှိမယ်ပြည်တွင်းကထုတ်တာတွေပေါ့နော်အဲ့တော့ဘဲမုံနေကအန္တရာယ်ရှိတယ်ဆိုတာကိုသူတို့တရုတ်ပြည်ကိုလဲပြန်ကြားပေးရမယ်ဗမာပြည်သူလူတွေလဲသိအောင်လုပ်ရမယ်အဲ့ဒါအဓိက FDA ရဲ့တာဝန်ရှိတယ်တနည်းမှတစ်ခုနှစ်ခုလောက်ပဲကြေညာပေးမယ်ဆိုလို့ရှိရင်တော့ဒီလောက်ဟလာတစိုက်တွေ brand တွေအများကြီးနဲ့ဈေးကွက်မှာရောက်နေတာဘလို့မှဒီအန်တွေကိုတားဆီးနိုင်မှာမဟုတ်ဘူးဟလာ FDA အနေနဲ့တပတ်ကိုမုံ3-4မျိုးလောက်တော့ဓာတ်ခွဲခန်းမှာစစ်ဆေးပြီးမစားသုံးတဲ့အောင်မီဒီယာကနေကြေညာပေးတဲ့နယ်လို့မျိုးသားအစားအသောက်ဥပဒေပေါ့ဒါ2006တည်းထွက်တဲ့ဥပဒေဒီဥပဒေနဲ့အေးအေးယူတယ်ဖမ်းဆီးတယ်အပြစ်ပေးတယ်ဆိုတော့တခါမှမတွေ့ဘူးခုလစားသုံးသူကာဝေးဥပဒေထွက်လာပြီဟလာဆရာတို့ကတော့ဒီဥပဒေတွေကိုအသက်ဝင်အောင်တော့လုပ်ရမှာပဲလေအဲ့တော့မတမာတဲ့လုပ်ငန်းရှင်တွေကိုပညာပေးတဲ့နည်းနဲ့မရရင်တော့အစိုးရအနေနဲ့ထိထိရောက်ရောက်ရေယူအပြစ်ပေးတဲ့နီးနဲ့လှုပ်ဖို့တော့လိုအပ်နေပြီပေါ့အ
ဲ့ဒီတရုတ်မုံတွေဟာတရုတ်မြန်မာနယ်သက်တွေကဝင်ရောက်လာတာရှိတယ်လို့မန္တလေးမူဆယ်စတဲ့မြို့တွေကတနိုင်တပိုင်းထုတ်လုပ်ရောင်းချနေတာတွေလည်းရှိတယ်လို့သိရပါပါတယ်ခင်ဗျာ